ဒိန်းမတ်နိုင်ငံကိုပင်ဟေဂင်မြို့မှာဒီဇင်ဘာ9ရက်နေ့မှာစပြီးတော့ကျင်းပမယ်ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံကာလအတွင်းမှာမြန်မာစစ်စိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်နဲ့တွေ့ဆုံမှုပြင်နေတဲ့အကြောင်းဥရောပသမဂ္ဂလက်ရှိသဘာပတိဆွေဒင်နိုင်ငံကအရာရှိတဦးကပြောဆိုပါတယ်ဒီကြောင့်ဟို EU ရုံးချုပ်ဖြစ်တဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာထုတ်ဝေတဲ့ European Voice သတင်းစာကဒီကနေ့မှရေးသားဖော်ပြပါတယ်ဒါဟာမြန်မာစစ်စိုးရခေါင်းဆောင်တွေနဲ့လုံးဝဆွေးနွေးမှုမလုပ်ဖို့သဘောထားရှိခဲ့တဲ့ EU အဖွဲ့ရဲ့မူဝါဒအလှည့်ပြောင်းဖြစ်တယ်လို့ဆိုပါတယ် EU နိုင်ငံသားရေးဝန်ကြီးတွေရဲ့ Copenhagen ညီလာခံတရားဝင်ဆွေးနွေးမဲ့စာရင်းမှာလည်းမြန်မာကိစ္စပြောဆိုဖို့ဖော်ပြထားတာတွေ့ရပါတယ်မြန်မာရေးလှစ်လာသူတွေကတော့ EU အနေနဲ့ American ဆိုးရနီးတူပိတ်ဆို့အရေးယူမှုတွေနဲ့အတူအစစ်မြင့်ခေါင်းဆောင်အရာရှိချင်းအပြန်အလှန်ဆက်ဆံရေးထားလို့တဲ့သဘောထားရှိပြီးဒါဟာကောင်းမွန်တဲ့အချက်ဖြစ်တယ်လို့သုံးသပ်ပြောဆိုကြပါတယ်။ဥရောပသမဂ္ဂနဲ့ဗြိတိန်အစိုးရအကြားမြမအရေးလှုပ်ရှားဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK ကမစ္စတာမတ်ဖာမနာကဒီချက်ဟာကြိုဆိုရမယ့်ကိစ္စပါလို့ဆိုပါတယ
်။ The EU is also looking at ways of following the US.entering into more
EU နေနဲ့အမေရိကန်လိုပဲမြန်မာအာဏာပိုင်နေနဲ့ပို့ပြီးတော့တိုင်းရိုက်ဆက်ဆံမှုနီးလန်းရှာနေပါတယ်။ဒါကိုကျွန်တော်တို့ကြိုဆိုပါတယ်။ဒီလိုအစ်စ်နဲ့အရာရှိချင်းတွဲဆုံဆက်ဆံမှုကျွန်တော်တို့အရင်ကတည်းကတောင်းဆိုနေခဲ့တာပါ။ကျွန်တော်တို့ဟာပိတ်ဆို့အရေးယူတာမျိုးတစ်ခုလည်းတယ်မဟုတ်ပဲမြန်မာအာဏာပိုင်တွေကိုတွန်းအားပေးနိုင်မဲ့နီးလန်းရှိသမျှကိုရှာကြံပြီးမြန်မာနိုင်ငံဒီမိုကရေစီရဲ့လူ့အခွင့်အရေးတွေကောင်းမွန်လာဖို့ဆောင်ရွက်တင်တယ်လို့ယုံကြည်ပါတယ်။ဒါကတော့မစ္စတာမတ်ဖာမနာပါ။သူကမြန်မာနိုင်ငံနဲ့တိုက်ရိုက်ဆက်ဆံရာမှာအစ်စ်မြင့်အရာရှိခံပြီးဆက်သွယ်ဆောင်ရွက်တာကိုလိုလားတဲ့အကြောင်းကုလသမဂ္ဂအဖွဲ့ကမစ္စတာအီဗရာဟန်ဂမ်ဘာရီကိုခန့်ပြီးတော့စကားပြောယုံတက်တဲ့ကိုယ်စားလှယ်ထားတာမျိုးကိုမလိုလားကြောင်းမြန်မာစစ်စိုးရအစ်စ်မြင့်ခေါင်းဆောင်တွေနဲ့တွဲဆုံဆွေးနွေးဖို့ဟာအစ်စ်နိုင်ကိုယ်စားလှယ်တွေနဲ့အလုံးမဖြစ်နိုင်ကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံရဲ့ကျွမ်းကျင်သူတူဖြစ်တဲ့ထိုင်းနဲ့ဗီယက်နမ်ဆိုင်ရာပြည်ထောင်သားမှကြီးဟောင်းမစ္စတာဒါရက်ဒွန်ကင်ကလည်းဒါဟာကောင်းမွန်တဲ့အချက်ပါလို့ဆိုပါတယ
် Kurt Campbell in the United States. It's going to take a very long time.
And American Goslay Mr. Kurt Campbell ပြောခဲ့တယ်လို့ဒီလိုတိုင်းရိုက်ဆက်ဆံရေးဟာရလတ်ထွက်လာဖို့အချိန်တော်ကြမယ်လို့ထင်ပါတယ်။ Mr. Campbell ပြောတယ်လို့ပဲဗြိတိန်နိုင်ငံသားရေးဝန်ကြီး Mr. Ivan Lewis ကလည်းပြီးခဲ့တဲ့နှစ်ရက်ကပြောဆိုခဲ့တာရှိပါတယ်။မြန်မာစစ်စိုးရဘက်ကနိုင်ငံရေးအရပြောင်းလဲလာတဲ့အထိပိတ်ဆို့အရေးယူတာတွေကိုဆက်ထိန်ထားမှာဖြစ်တယ်လို့ပြောပါတယ်။ဒါကတော့အမတ်ကြီး Mr. Duncan ပြောထားတာပါ။သူအနေနဲ့အမေရိကန်မူဝါဒမှာလည်းမြန်မာနဲ့ပတ်သက်လို့နိုင်ငံရေးအရအများကြီးဖြစ်လာမယ်လို့မထင်တဲ့အကြောင်းဒါပေမဲ့အမေရိကန်နဲ့ EU နိုင်ငံတွေဖို့တခြားအကျိုးဖြစ်နိုင်မဲ့နေဆက်ဖြတ်ကျော်ပြဿနာတွေ၊မျိုးရည်စေဝါပြဿနာတွေ၊အကြမ်းဖက်မှုဆိုင်ရာပြဿနာတွေနဲ့အမေရိကန်အတွက်စစ်အတွင်းမှာကြာဆုံးခဲ့တဲ့စစ်သားဟောင်းရုပ်ကျွန်းတွေကိုရှာဖွေရေးကိစ္စတွေလိုမျိုးမှာအကျိုးအရလတ်ရှိနိုင်တဲ့အကြောင်းသူကပြောပါတယ်။ဒါပေမဲ့ EU ဥရောပသမဂ္ဂနိုင်ငံများအဖွဲ့ရဲ့အစ်စ်မြင့်အရာရှိချင်းတိုက်ရိုက်ဆက်ဆံမှုအပေါ်မှာထားရှိရမယ့်ရည်ရွယ်ချက်တမတ်ချက်တွေနဲ့ပတ်သက်လို့ကတော့လေးလာသူတွေနဲ့မြမကြီးလှုပ်ရှားသူတွေအကြားကွဲပြားမှုတွေရှိပါတယ်။ဘာမာကမ်ပိန်း UK ကမစ္စတာဖာမနာကအပြောတသက်ဆက်ဆံတာမျိုးတော့မဖြစ်သင့်တော့ပါဘူးလို့ဆိုပါတယ်
။ But that must be pressure that leads to real change not just an endless process of talks and talks and talks because that's what we've had for 20 years and we know
ဒီဆက်ဆံရေးတကယ်တမ်းနိုင်ငံရေးအပြောင်းလဲဖြစ်စေမဲ့ဆွေးနွေးဆက်ဆံမှုဖြစ်ဖို့လိုပါတယ်။ကုလသမဂ္ဂလိုစကားပြောယုံဆွေးနွေးယုံတက်တက်နဲ့တော့အကျိုးမထူပါဘူး။ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့အနှစ်20လုံးလုံးဒီလိုစကားပြောဆွေးနွေးတာနဲ့အချိန်ကုန်ခဲ့လို့ပါလို့မစ္စတာဖာမနာကပြောထားတာပါ။ပြည်ထောင်စုအမတ်ကြီးဟောင်းမစ္စတာတွန်ကင်ကတော့ EU အနေနဲ့အမေရိကန်အစိုးရလုပ်နိုင်တာတဲ့ဘာမှပိုဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့ဒိန်းမတ်ကိုပင်ဟေဂင်ညီလာခံပြီးဗိုလ်ချုပ်ကြီးသိန်းစိန်နဲ့တွဲဆုံပြီးပြီဆိုရင် EU အနေနဲ့နေပြည်တော်ကိုအစ်စ်မြင့်ကိုယ်စားလှယ်အဖွဲ့ဆေးလို့ရေးဟာနောက်တစ်ဆင့်ဖြစ်လာမယ်လို့သူထင်ကြောင်းပြောပြပါတယ်
။ but you know after meeting Thein Sein in the margins of the Copenhagen conference the next step would be for a group
EU နဲ့အစိုးရအဖွဲ့ဆိုပေမဲ့နိုင်ငံသားရေးဝန်ကြီးတွေတော့မဖြစ်နိုင်ပါဘူးဒါပေမဲ့မြန်မာနိုင်ငံဆိုင်ရာ EU ထူးကိုယ်စားလှယ် Mr. Piero Fassino လို့ပုဂ္ဂိုလ်မျိုးတွေဆင်လွတ်နိုင်ပါတယ်ဒါဟာဒုတိယအဆင့်အဖြစ်သူမျှော်လင့်တဲ့အချက်ဖြစ်ပါတယ်လို့ Mr. Duncan ကပြောထားတာပါဒီလို EU ခေါင်းဆောင်တွေကမြန်မာနိုင်ငံပေါ်ထားရှိတဲ့မူဝါဒပေါ်မှာအပြောင်းအလဲပြုလုပ်ဖို့စ조사နေတာနဲ့ပတ်သက်ပြီးအီတလီနိုင်ငံမှာရှိတဲ့ဥရောပသမဂ္ဂမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရုံးကိုဆက်သွယ်မေးမြန်းကြည့်ရမှာတော့မြမရေးမူဝါဒရေးရာကြားကာလဖြစ်တဲ့အတွက်တစုံတရာပြောဆိုဖို့ညှင်းဆိုပါတယ်။ EU သဘာဝတိဆွေဒင်နိုင်ငံကအရာရှိက European Voice သတင်းစာကိုပြောရမှာတော့မြမဝန်ကြီးချုပ်နဲ့တိုက်ရိုက်တွေ့ဆုံမှုကိစ္စဟာ EU ခေါင်းဆောင်တွေအကြားအငင်းပွားမှုရှိနေစေဖြစ်တဲ့အကြောင်းဒါပေမဲ့ EU အဖွဲ့အစည်းနဲ့မြမအာဏာပိုင်နဲ့တိုက်ရိုက်ပုံပြီးဆက်ဆံဆွေးနွေးဖို့စဉ်းစားနေတဲ့အကြောင်းအဖွဲ့ဝင်နိုင်ငံအများပြားဟာလက်ရှိတည်နေစေပိတ်ဆို့အရေးယူမှုတွေအပြင်ဘယ်လိုမူဝါဒသစ်ထပ်ဆောင်းကျင့်သုံးနိုင်မလဲဆိုတာကိုလေ့လာနေကြောင်းပြောကြားခဲ့တာကိုတွေ့ရပါတယ်။မ ဘာပဲဖြစ်ဖြစ်နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU အဖွဲ့ကမြန်မာနိုင်ငံပေါ်မူဝါဒရက်တိချက်ပြောင်းလဲလာတာဟာမြန်မာနိုင်ငံရဲ့အတွက်ထူးခြားမှုဖြစ်ပြီးမြန်မာစစ်ဆိုးအနေနဲ့နိုင်ငံတကာကအလေးထားမှုကိုဘလောက်တုံ့ပြန်မလဲဆိုတာကတော့လေးလာသူအားလုံးကစိတ်အားထက်ထန်တန်နဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာ။